ဒါမဲ့အင်္ဂါနေ့ကျလို့ရှိရင်နိုင်ငံတော်အခြေပြမိန်ကွန်းလိုပုံစံမျိုးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုပ်မြင်သံကြားကနေမိန်ကွန်းပြောဖို့စီစဉ်နေတဲ့အကြောင်းအင်ဂျီရောကပြောပါတယ်။အစိုးရရန်ရချို့ရဆိုင်နေတဲ့အခြေအနေရှိနေလို့လုံခြုံရေးအရဇန်နဝါရီလ29ရက်လာမယ့်အင်္ဂါနေ့မှာသမ္မတရဲ့လွှတ်တော်နေစလုံးနဲ့ဒီနိုင်ငံတော်ကိုပြောဆိုမဲ့နိုင်ငံတော်အခြေပြမိန်ကွန်းကိုအချိန်ရွှေ့ဆိုင်ပေးဖို့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနန်စီပလိုစီကသမ္မတထရမ့်ကိုတိုက်တွန်းတောင်းဆိုထားတာပါ။ဒါပေမဲ့လည်းသမ္မတထရမ့်ကလွှတ်တော်ကိုမလာဘဲရုပ်မြင်သံကြားကနေနိုင်ငံတော်အခြေပြမိန်ကွန်းကိုဇန်နဝါရီလ29ရက်နေ့မှာပဲပြောဖို့စီစဉ်နေတာဖြစ်ပါတယ်။လုံခြုံရေးအရဆိုရင်ကဘာမှမရှိဘူးလို့လည်းအင်ဂျီရောကပြောပါတယ်။အစိုးရရန်ရဲတချို့အချိန်တလကျော်ရပ်တန့်နေတဲ့အထက်မှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်နေတာကိုဒီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကထောက်ပြပါတယ်။လာမယ့်အင်္ဂါနေ့မှာပြောဆိုဖို့စီစဉ်နေတဲ့သမ္မတထရမ့်ရဲ့မိန်ကွန်းကတော့ဘယ်နေရာကနေပြောဆိုမလဲဆိုတာအခုချိန်ထိဆင်းဆင်းလင်းလင်းမသိရသေးပါဘူး။